ဘာတလွတ်သိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတွက်ရင်းမြစ်ဖြစ်နိုင်တဲ့လင်းလို့တွေကိုဆန်းစစ်လေ့လာမှုတွေအသေးချာလုပ်နေချိန်မှာပြင်တဲ့မက္ကဆီကိုသုတေသနပညာရှင်တွေကတော့ဇွန်ဝနိုးစစ်လို့ခေါ်တဲ့ကူးစက်တဲ့ယောဂါတွေကိုလေ့လာနေကြတာဖြစ်ပါတယ်။ COVID-19 အပြင်မြောက်ကျောက်ယောဂါ၊ MERS ၊ Ebola ၊ငှက်တုပ်ကွေး၊ Zika ၊ HIV လို့ယောဂါတွေဟာတရိစံတွေကနေလူသားတွေကိုကူးစက်တာဖြစ်ပြီးဒီလိုကူးစက်တဲ့ကာယယောဂါမျိုးနောက်ထပ်ဖြစ်လာမှာကိုစိတ်ပူနေကြတာဖြစ်ပါတယ်။ WHO ကတော့လူသားတွေမှာတွေ့ရတဲ့ကူးစက်ယောဂါတွေရဲ့60%ရာခိုင်နှုန်းဟာအကောင်လေးရှိကနေကူးတဲ့ zoonosis ယောဂါလို့ပြောပါတယ်။တရိစံတဲ့လူသားချကူးစက်ပြန့်နှံ့တဲ့ယောဂါကို zoonosis လို့ခေါ်ပါတယ်။ကူးစက်မှုဟာဘက်တီးရီးယားတွေ၊ virus တွေဒါမှမဟုတ်ကပ်ပါးခေါင်တွေကနေတဆင့်ကူးနိုင်ပါတယ်။ဓာတ်ရိုက်ဖြစ်စေအင်းချက်ပိုးလို့ပင့်ကူလို့မှတ်တို့လို့ဂျာဂန်အကောင်တကောင်ကနေလဲတဆင့်ကူးစက်နိုင်တာပါ zoonosis ယောဂါအရေးပေါ်အခြေအနေဖြစ်မလာအောင်ကာကွယ်ရေးအတွက်စီမံကိန်းကို2022မှာစတင်ခဲ့ပြီးပါဝင်ဆောင်ရွက်တဲ့နိုင်ငံပေါင်း22နိုင်ငံထဲမှာမက္ကဆီကိုနိုင်ငံလည်းပါပါတယ်မက္ကဆီကိုအရှိတောင်ပိုင်းကဂျူကာတန်ပြည်နယ်ရဲ့မြို့တော်မရီဒါကဓာတ်ခွဲခန်းမှာ2018ကတည်းကစတင်ခဲ့တဲ့ဒီသုတေသနကိုပြင်းထန်ဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာန IRD နဲ့မက္ကဆီကိုတက္ကသိုလ် UNEM တို့လက်တွဲပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီသုတေသနဟာကိုဗစ်လိုကာယယောဂါမျိုးထပ်ပြီးမကြုံရအောင်ကြိုးစားမှုတစ်ခုဖြစ်တယ်လို့ IRD ဌာနကကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူ Audrey Arnell ကပြောပါတယ်
။ CI viruses que están también en la parte silvestre
တကယ်လို့များတောတောင်တွေမှာရောလူသားတွေစီမှာပါနေနိုင်တဲ့ virus ပိုးတွေရှိနေမယ်ဆိုရင်ဒီလိုမျိုး virus ပိုးကိုစောင့်ကြည့်ဖို့ကာဝယ်ဖို့အတွက်ကျွန်တော်တို့မှာမဟာဗျူဟာကျတဲ့နည်းလမ်းတွေရှိဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ဒီပိုးကနေပြီးတော့ကူးစက်မှုပုံမြန်တဲ့မျိုးစိတ်သစ်ကိုပြောင်းသွားနိုင်တယ်လို့ဒီလိုပြောင်းတာကနေပြီးတော့ကက်ယောဂါကြီးဖြစ်လာနိုင်တာကြောင့်ပါ
။သူတို့ဟာနှုတ်တိုက်တရော်တွေ၊ငှက်တွေ၊ကြွက်တွေနဲ့လူသားတွေကြမှာ virus ပိုးအမျိုးမျိုးကဘယ်လိုကူးစက်တယ်ဆိုတာကိုသိအောင်လုပ်ဖို့အတွက်ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။အပူပိုင်းဒေတာမိုးတစ်တော်ရဲ့ရေဟစနစ်မှာနေထိုင်တဲ့သရဝမျိုးစုံစီကနေစမ်းသပ်ဖို့အတွက်နမူနာတွေကိုကောက်ယူကြတာဖြစ်ပြီးအဲ့ဒီတစ်တော်တွေမှာခြင်တွေအတွက်ဆိုရင်မျိုးစိတ်ပေါင်း60ခုအထိခွဲနိုင်ပြီဖြစ်ပါတယ်
။ También es importante saberlo en la población de
mosquitos. ဒီတော့မှာခြင်တွေအကြောင်းသိထားဖို့ကလည်းအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီခြင်တွေကနေပြီးတော့သွေးလွန်တုပ်ကွေးလိုမျိုးယောဂါမျိုးမျိုးကိုဖြစ်စေတာကြောင့်ပါ။ဒီခြင်တွေကလူတွေနဲ့တောရိုင်းတွေးစင်နေကြမှာယောဂါပိုးတွေကူးစက်ပြန့်နှံ့အောင်လုပ်နိုင်ပါတယ်
။ဒီလိုစမ်းသပ်မှုတွေလုပ်ဖို့အတွက်မက္ကဆီကိုနိုင်ငံကယူကာတန်ပြည်နယ်ကိုရွေးရတဲ့အကြောင်းရင်းကလည်းအဲ့ဒီမှာတစ်တော်ပြုံးတိမှုကတိတ်ပြီးမြန်တဲ့အတွက်ဒေတာရင်းဇူအန်နိုးစစ်အန်ဒီယရှိတဲ့အရေးပေါ်အခြေအနေဖြစ်လာနိုင်တာကြောင့်လို့ IRD ရဲ့ရေဟဗေဒပညာရှင်ဘန်ဂျမင်ရိုးကပြောပါတယ်။မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုပရေတိုရဲ့ဒီဇင်ဘာမှာစဖွင့်မှုစီစဉ်ထားတဲ့ Mayan Train လို့ခေါ်တဲ့မာယာရထားလမ်းစီမံကိန်းကနေဂျူကာတန်ကျွန်းဆွယ်မှာရှိတဲ့တစ်ပင်ထောင်ပေါင်းများစွာကိုခုတ်လှဲပစ်ခဲ့တာပါ။အကျိုးဆက်ကတော့အဲ့ဒီမှာခန့်မှန်းခြေအပြင်လူတွေကိုကူးနိုင်တဲ့ virus ပိုးပေါင်း9သိန်းကနေ10သိန်းကြားပေါက်ပွားလာတာဖြစ်ပြီးဒါဟာစိုက်ပျိုးရေးအတွက်ရောခီးသွွားဧည့်သည်တွေအတွက်ပါအန္တရာယ်ကြီးလာနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။အခုလုံနေတဲ့သုတေသနဟာဂျူကာတန်ကျွန်းဆွယ်မှာနေထိုင်တဲ့ဒေသခံအတိုင်းဝန်း12ခုကိုလည်းဆန်းစစ်လေ့လာတာဖြစ်ပါတယ်။ဒီသုတေသနကနေ virus ပိုးသည်တဲ့ငှက်မျိုးစိတ်ကိုတွေ့ခဲ့ရတယ်လို့ UNMA တက္ကသိုလ်တရိတ်ဆန်ဆေးကုသရေးအကြောင်းကယောဂါပိုးမွှားဗေဒပညာရှင် Rosa Elena Sarmiento ကပြောပါတယ်။
Hemos encontrado especies de aves en los
diferentes lugares. Nuestro curso de yoga ပုံနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးတွေ့ရပါတယ်။ West Nile virus ပိုးသည်တဲ့ငှက်မျိုးစိတ်ကိုတွေ့ရသလိုသူတို့ဟာ West Nile virus ဒါမှမဟုတ်တခြားတုတ်ကွေးယောဂ virus ပိုးတွေခိုးအောင်ရနေရလဲဖြစ်နေတာကိုတွေ့ရပါတယ်
။သုတေသနပညာရှင်တွေဟာတောထဲမှာငှက်ထောင်ကျောက်တွေကိုထားခဲ့တဲ့အခါလင်းလို့တွေတခါတလေဈီးခွက်တွေကိုလည်းဖမ်းမိတတ်ပါတယ်။အကောင်တွေကိုဖမ်းမိတဲ့အခါမှာသူတို့စီကနေတွေးလို့အရေးကြီးတို့ကပ်ပါကောင်နမူနာတို့ကိုကောက်ယူတာအကောင်တွေရဲ့အရွယ်အစားကိုတိုင်းချွာတာတွေနဲ့သူတို့ရဲ့အခြေအနေတွေကိုမှတ်တမ်းတင်ကြပါတယ်ဓာတ်ခွဲကမှဒီနမူနာတွေကိုဓာတ်ခွဲဆန်းသက်ကြတဲ့အခါအ အရေးကြီးတဲ့ DNA မျိုးဗီဇကိုအဓိကဆန်းစစ်ပြီးပါဝင်တဲ့ပိုးတွေကိုလေ့လာကြပါတယ်။တကယ်လို့ချင်းတကောင်ရဲ့သွေးကိုဆန်းသတ်မယ်ဆိုရင်သူကဘယ်မျိုးစိတ်ဘယ်တရွာကိုကိုက်ခဲ့တယ်ဆိုတာကိုပါသိနိုင်တာဖြစ်ပါတယ်။အခုလိုတောကောင်တွေစီကတယ်မကဘဲဒေသရင်းနေထိုင်သူတွေစီကသွေးနမူနာတွေကိုလည်းယူပြီးဆန်းသတ်ကြပါတယ်။အဲဒီခါမှာသူတို့စီမှာဘလို့ဗိုင်းရပ်စ်ပိုးမျိုးရှိနေပြီးဘယ်တရွာစီကနေကူးစက်တယ်ဆိုတာကိုပါသိနိုင်တာပါ။ရလာတဲ့အချက်လက်တွေပေါ်မှာမူတည်ပြီးဘယ်နေရာမှာဘလို့ပိုးတွေ့ရတယ်အချိန်တွေကဘလို့အန်ဒီအဆင့်ရောက်နေမနေဆန်းစစ်ပြီးတတိပေးတာဖြစ်ကြောင်းယောဂပိုးမွှားပေးတာပညာရှင်ရိုဇာကပြောပါတယ
်။ Entonces lo que pretende este proyecto es tener este conocimiento.
ဒီစီမံကိန်းရဲ့ရည်ရွယ်ချက်ကကုသကယောဂဖြစ်လာမှာကိုကြိုးပြီးတော့ခန့်မှန်းတွက်ချက်နိုင်စေဖို့ပါ။ကျမတို့မှာမကြသေးခင်ကပဲဖြစ်ခဲ့တဲ့ကယောဂမျိုးပေါ့လေ။တကယ်လို့ဘလို့ virus ပိုးမျိုးကုသပြန့်နှံ့နေတယ်ဆိုတာသိမယ်ဆိုရင်အဲ့ဒီပိုးပြန့်နှံ့နိုင်တဲ့ဒေသအတွက်အန်ဒီယာရှိချောင်းပြမြေပုံထုတ်ပေးနိုင်မှာဖြစ်ပြီးတော့ဘယ်နေရာမှာတော့ဒီပို့အန်ဒီယာကြီးနေပြီဆိုတာကိုသတိပေးနိုင်မှာပ
ါသူတို့ရဲ့စီမံကိန်းထဲမှာဒေသခံအတိုင်းအဝန်းတွေကိုပါဆက်သွဲပြီးသူတို့ရဲ့တဘာဝဝင်းကျင်တဲ့လူမှုရေးပြဿနာဆိုင်ရာတွေကိုပါနားလည်အောင်ဆွေးနွေးတာအကြံပေးတာတွေလည်းပါဝင်ပါတယ်သူတို့ရဲ့မရီဒါဓာတ်ခွဲခန်းဟာဇွန်နိုတိယောဂအရေးတကြီးကာကွယ်စီမံကိန်းဝင်နိုင်ငံပေါင်း22နိုင်ငံရဲ့အဖွဲ့အစည်းပေါင်း200နဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။လူနဲ့တရိတ်ဆန်ကြားကူးစက်တဲ့ Zoonosis ယောဂါဟာနှစ်ထောင်ပေါင်းများစွာကတည်းကရှိခဲ့တာဖြစ်ပေမဲ့လွန်ခဲ့တဲ့အနှစ်20ကျော်လောက်ကမှတိုးလာတာဖြစ်ပါတယ်။အဓိကကတော့တစ်တောပြုံးတိမှုတွေကနေလူနဲ့အိမ်မွေးတရိတ်ဆန်တွေရဲ့တော်ရိုင်းသရဝတွေနဲ့ထိတွေ့မှုတွေပိုးပြီးများလာစေတာကြောင့်တိုးလာတဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်